Welcome to the Voice of America in Burmese.
Mingla mne kima torash kinya shin. American Bureau's Washington DC Bureau View American တာရဲ့2022ခုနှစ်ဧပြီလ17ရက်တနင်္လာနေ့မနေ့ကင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.50လိုင်းနာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှိများရှင်လန်းချက်မြေချပါစေရှင်ကျမတင်ကြီးထိုက်ပါဒီမနေ့ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်ဒီမနေ့ခင်းတော်ရရှိတွေနားဆင်ထားရမယ့်သတင်းတွေထဲမှာတော့ယူကရိန်းအရှေ့ပိုင်းမှာရုရှားတို့ထပ်ပြီးတော့တိုက်ခိုက်နေပါတယ်ဆီးရီးယားမှာတာဝန်ယူခဲ့တဲ့ရုရှားဗိုလ်ချုပ်ကြီးကိုယူကရိန်းကိုပြောင်းရွှေ့ဖို့ပြင်ဆင်နေပါတယ်အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်မှာခိုးလုံနေကြတဲ့မြန်မာတွေကိုအတိအမှတ်ပြုကပ်ပြားတွေထုတ်ပေးဖို့ပြည်နယ်အာဏာပိုင်တို့စီစဉ်နေပါတယ်။နောက်အိန္ဒိယမှာပဲပေ60ရှိတဲ့တန်တရာကြီးကိုခိုးသွွားသူတွေကိုရဲတပ်ဖွဲ့ကလိုက်လံရှာဖွေနေရပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြီးမှာတင်ပြမယ်သတင်းဆောင်ပါတွေမှာတော
့ is that top priority of that is to get the silencing of the guns in those cities with Mariupol being the worst affected. Those cities where civilians
Ukraine are. Ukraine မှာအပြစ်ခံရစေးရေးအတွက်ကုလသမဂ္ဂကတောင်းဆိုထားတဲ့အကြောင်းအပါဝင် Ukraine ဆိုင်ရာသတင်းဆောင်မတွေနဲ့အတူမြန်မာပါဝင်တဲ့အာဆီယံနဲ့တရုတ်ချာကုန်သွယ်ရေးတိုးလာတဲ့အခြေအနေကိုလည်းတင်ပြပေးဖို့ရှိပါတယ်။အပတ်စဉ်ခဏတွေတင်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ခပေးစာသတင်းတွေတဲ့ကတုတ္တနဲ့ထူးခြားစံပြသတင်းများအစီအစဉ်တို့ကိုနားဆင်ကြရပါမယ်ရှင်။အခုဆုံးတော့ထိတ်တန့်ရောက်တဲ့နေ့ကိုဒေါခင်မျိုးသက်နဲ့ဥကျော်စံသားတို့ချီးညာပေးကြပါအောင်ရှင
်ရုရှားတပ်တွေဝင်တိုက်နေတဲ့ယူကရိန်းအရှေ့ပိုင်းကလူဟန်စ်ဒေသကနေအချိန်မနှောင်းခင်ဘေးလွယာကိုထွက်သွားကြဖို့ဒေသခံအရာရှိတွေပန်ကြားနေချိန်မှာပဲရုရှားတပ်တွေကတနင်္လာနေ့မှာအဲ့ဒီဒေသကစာတင်ကျောင်းတစ်ကျောင်းနဲ့လူနေအဆောက်အဦတွေကိုတိုက်ခတ်တိုက်ခိုက်ခဲ့ပါတယ်ဆာဗေရိုဒေါစနက်ကလူနေတိုက်ခန်းတွေ၃ခုမိလောင်ပျက်စီးခဲ့ရတယ်လို့အဲ့ဒီကတက်ကြီးကြီးကနှစ်ခုမှာနေထိုင်သူတွေကိုတော့ဘေးလွယာကယ်ထုတ်နိုင်ရဲ့အကြောင်းနဲ့တိုက်ဆုံးထိခိုက်မှုတော့မရှိခဲ့ဘူးလို့လူဟန့်စ်အုပ်ချုပ်ရေးမှူးရှာဟီဟေဒေးကပြောပါတယ်။ယူကရိန်းတောင်ပိုင်းကဒနီပရိုမြို့အုပ်ချုပ်ရေးမှူးကလည်းရုရှားတပ်တွေဟာသူတို့ဒေတာတလွာပြစ်မှတ်ထားတိုက်ခိုက်နေကြောင်းနဲ့တဦးဒဏ်ရာရခဲ့တယ်လို့ပြောပါတယ်။ဒေတာကန်တွေဘေးလွယာရှောင်ပြေးနိုင်တဲ့လမ်းကြောင်းအစ်စ်တွေကိုယူကရိန်းအစိုးရအရာရှိတွေနဲ့ရထားပို့ဆောင်ရေးဌာနကနေချိန်ညာခဲ့ပါတယ်။ဒါပေမဲ့အရှေ့ပိုင်းကခရမာတော့စ်ဘူတာမှာတောက်ကြံတွေကလူ52ဦးတေဆုံးခဲ့ရတဲ့ရုရှားရဲ့မစ္စိုင်းလုံးပစ်ခတ်တိုက်ခိုက်မှုကြောင့်တချို့ကဒီလိုရထားလမ်းကြောင်းကနေထွက်ပြေးဖို့အတွက်ကြောက်နေကြတာပါ။ယူကရိန်းမြောက်ပိုင်းမှာရှိတဲ့မြို့တော်ကီယက်ကိုရောက်လာတဲ့ဗြိတိန်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်နဲ့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီတို့ဟာရုရှားရဲ့ဆုတ်ခွာသွားတဲ့နေရာတွေကိုစနေနေ့ကလှည့်လည်ကြည့်ရှုခဲ့ကြပါတယ်။ယူကရိန်းသမ္မတနဲ့တွေ့ဆုံပြောကြားပြီးမှတော့ဗြိတိန်ဝန်ကြီးချုပ်ကယူကရိန်းအတွက်စစ်လက်နက်ပစ္စည်းအကူအညီတွေကိုထပ်တိုးပေးခဲ့တာဖြစ်ပါတယ်။ယူကရိန်းကိုအမြန်သိမ်းပိုင်တဲ့ရုရှားရဲ့အစီအစဉ်အထမမြောက်ဖယ်ဖြစ်နေတဲ့အတွက်ယူကရိန်းအရှေ့ပိုင်းကိုဆက်ပြီးတိုက်ခိုက်ဖို့တပ်မှူးတစ်တယောက်ကိုရုရှားကခန့်အပ်ဖို့ပြင်နေပါတယ်။အစ်စ်ခန့်အပ်ဖို့အတွက်ရာထားသူဟာစီးရီးယားနဲ့တခြားစစ်မဲ့ဖြစ်ပွားတဲ့ဒေသတွေမှာအရက်သားတွေပေါ်မှာရဲရဲစက်စက်နှိမ်နင်းသူလို့သတ်မှတ်တာခံရတဲ့အသက်60အရွယ်ဝါရင်ရုရှားဗိုလ်ချုပ်ကြီးအလက်ဇန်ဒရာဒဗော်နီကော့ဖ်ဖြစ်ကြောင်းအမေရိကန်အရာရှိတွေကတနင်္လာနေ့မှာပြောပါတယ်။သူဟာစီးရီးယားသမ္မတဘက်ရှာအယ်အစဒ်ရဲ့တပ်တွေကိုပံ့ပိုးပေးဖို့အတွက်2015မှာစီးရီးယားကိုဆစ်လွတ်တာခံခဲ့ရပြီးအဲဒီမှာရှိတဲ့ရုရှားတပ်တွေကိုတနှစ်ကြာဦးဆောင်ခဲ့တာဖြစ်ပါတယ်။စီးရီးယားမှာသူ့တာဝန်ထမ်းဆောင်မှုအတွက်ရုရှားတရားကောင်ဖြစ်သတ်မှတ်တာခံခဲ့ရတယ်လို့လက်ရှိမှာတော့ရုရှားတောင်ပိုင်းစစ်ဒေသတပ်မှုဖြစ်နေတာဝန်ထမ်းဆောင်နေသူပါ။ဆီးရီးယားမှာသူတာဝန်ထမ်းဆောင်ကုတ်ကဲနေချိန်မှာဆီးရီးယားသမ္မတကိုဖြုတ်ချဖို့အတွက်စ조사သူတွေကိုဟန့်တားဖို့အရက်သားတွေနေထိုင်ရာနေရာနဲ့ဆေးရုံတွေကိုရုရှားတပ်တွေကဘုံကျဲတိုက်ခိုက်တယ်လို့ဆွဆွဲမှုတွေကြဲကြဲပြန့်ပြန့်ထွက်ပေါ်ခဲ့တာဖြစ်ပါတယ်။ American သမ္မတ Joe Biden ဟာအိန္ဒိယဝန်ကြီးချုပ် Narendra Modi နဲ့တနင်္လာနေ့မှာ online ကနေတွေ့ဆုံမှာဖြစ်ပြီးအိန္ဒိယအနေနဲ့ရုရှားစီကလောင်စာဆွင့်တုံ့ပြန်ဝယ်ယူတာတွေမလုပ်ဖို့ရှင်းရှင်းလင်းလင်းပြောကြမှာဖြစ်ကြောင်းသမ္မတအင်ဂျူကပြောပါတယ်။ယူကရိန်းမှာရုရှားဆင်နွှဲနေတဲ့ရက်စက်တဲ့စစ်ပွဲရဲ့နောက်ဆက်တွဲအကျိုးဆက်တွေအပြင်စစ်ပွဲကြောင့်က ကမ္ဘာဆန္ဒရိုက်ခါဖြစ်ဆွမ်းမှုနဲ့လူသုံးကုန်ပစ္စည်းတွေမတိမငိမ့်ဖြစ်လာမှုရောဂါရည်နဲ့ပတ်သက်ပြီးအိန္ဒိယနဲ့အနီးကတိုင်ပင်ဆွေးနွေးမှုတွေကိုသမ္မတဘိုင်ဒန်ကဆက်လက်လှုပ်ဆောင်မှာဖြစ်ကြောင်းသမ္မတအင်ဒီယူပြောခွင့်ရဂျန်ဆာကီကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။မကြာသေးခင်ကမှအိန္ဒိယကိုသွားရောက်ခဲ့တဲ့နိုင်ငံတကာစီးပွားရေးဆိုင်ရာအမေရိကန်မျိုးသားလုံခြုံရေးဒုတိယအကြံပေးဒီလက်ဆင်းကလည်းအိန္ဒိယကရုရှားစီကနေစွန့်ရင်တင်သွင်းတာနဲ့ပတ်သက်ပြီးအမေရိကန်ဘက်ကတတ်မှတ်မှုတစ်စုံတရာချထားမှာမဟုတ်ပေမဲ့အလင်းမြန်တိုးမြှင့်ဝယ်ယူတာမျိုးကိုတော့မဖြစ်စေခြင်းဘူးလို့ပြောပါတယ်။ယူကရိန်းကိုရုရှားဝင်တိုက်တဲ့ February လကုန်ပိုင်းကစပြီးအနောက်နိုင်ငံတွေကရုရှားကုမ္ပဏီတွေပေါ်မှာအရေးယူဂျန်ခတ်ခဲ့တဲ့နောက်ရုရှားကသူ့ရေနံရောင်းစည်းအကြီးကျယ်ချပေးတာကြောင့်အိန္ဒိယကရေနံစိမ်းစီပေါင်း73တန်းထက်မနည်းဝယ်ယူခဲ့တာပါ။ပြီးခဲ့တဲ့နှစ်ကတော့တစ်နှစ်လုံးမှာရေနံစိမ်းစီပေါင်း16တန်းလောက်ပဲဝယ်ယူခဲ့တာဖြစ်ကြောင်း Reuters သတင်းမှာဖော်ပြထားပါတယ်။လာမယ့်တနင်္ဂနွေ April 18ရက်နေ့မှာကြာရောက်မယ်ခရစ်တော်ထမြောက်တဲ့ Easter ပွဲတော်ထိမ့်မှန်တဲ့ Ukraine မှာအပြစ်ခတ်ရက်စဲဖို့ပိုဟမ်မင်းကြီး Francis ကပွဲတော်အကျိုးတနင်္ဂနွေ Palm Sunday ဝတ်ပြုဆုတောင်းပွဲမှာပန်ကြားလိုက်ပါတယ်
။ No la imposible a Dio.
Anche faccio sai una guerra e quindi si vede la fine. အကာအကွယ်မဲ့အရက်သားတွေပေါ်မှာကျန်းကျုပ်ရက်ဆက်စွာကျူးလွန်တာတွေကိုမြင်နေရတာဖြစ်ပြီးဒီစစ်ပွဲရက်ဆဲစေဖို့အတွက်လက်နက်တွေမကိုင်းအောင်ဖျားသခင်စီမှာဆူတောင်းချပါစို့လို့ပုံယဟန်မင်းကြီးကမိန့်ကြားခဲ့တာပါလက်နက်တွေချပြီး Easter အပြစ်ခတ်ရက်ဆဲရေးစတင်ကြဖို့ Vatican နန်းတော် Saint Peter's ရင်းလင်းကတောင်းလဲချီတဲ့ဝတ်ပြုသူတွေရှေ့မှာမိန့်ကြားခဲ့ပါတယ်ဒါအပြင်ငင်းကြမ်းရင်းနဲ့စစ်မှန်တဲ့ညှိနှိုင်းမှုရာရေးအတွက်အပြစ်ရဖို့ပန်ကြားခဲ့တာပါယူကရိန်းမှာထိုးစစ်စတင်ခြင်းကလေးကရုရှားနဲ့ပတ်သက်ပြီးဝိပုဆူတောင်းချိန်မှာသာပုံဟန်မင်းကြီးကပြောကြားခဲ့တာပါဒါပေမဲ့လည်းတိုက်ရိုက်ပြောဆိုလို့မရှိပဲကျူးကျော်မှုရန်လိုမှုဆိုတဲ့အသုံးနှုံးတွေနဲ့သာရုရှားကိုရည်ညွှန်းနေရှိပါတယ်ပြီးခဲ့တဲ့ဗုဒ္ဓဘူးနေ့ကတော့ယူကရိန်းကဘူချာမြို့အစုလိုက်အတက်အခံမှုကိုပုံဟန်မင်းကြီးကရှုံချပြီးအဲ့ဒီမျိုးကပို့ပေးတဲ့ယူကရိန်းအလံကိုနန်းရှုပ်ဂုံပြုခဲ့တာဖြစ်ပါတယ
် VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိတိုင်းဒိုမီတာ24 kHz 1273ညတိုင်းဒိုမီတာ40 kHz 0473ညတိုင်းဒိုမီတာ57 kHz 5805နဲ့တိုင်းမီတာ190 kHz 1505ရူကနေလို့ထုတ်လွှင့်ပေးနေပါခင်ဗျာ
။အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်မှာခိုးလှုံနေကြတဲ့မြန်မာနိုင်ငံသားတွေအတွက်စာနာမှုအရအစည်းအမပြုကပ်ပြားထုတ်ပေးဖို့ပြည်နယ်အာဏာပိုင်တွေကအစီအစဉ်နေကြပါတယ်။2021 February မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ခိုးလှုံလာသူမြန်မာတွေအတွက်အခုလိုစီစဉ်တာဖြစ်ကြောင်းအိန္ဒိယနိုင်ငံ PTI သတင်းဌာနကဖော်ပြပါတယ်။ဒီအစည်းအမပြုကပ်ပြားဟာမီဇိုရမ်ပြည်နယ်အတွင်းမှာသာတရားဝင်မှာဖြစ်တယ်လို့ပြည်ထရေးဌာနဝန်ထမ်းတူကပြောပါရယ်မြန်မာဒုက္ခသည်16,000ခန့်ကိုအစည်းအမပြုကပ်ပြားထုတ်ပေးဖို့စီစဉ်နေပြီလို့ပြည်နယ်ပြည်ထရေးဝန်ကြီးဌာနကဇန်နဝါရီ30ရက်နေ့မှာပြောကြားခဲ့ပေမဲ့ကိုဗစ်ကာယရောဂါကြောင့်နှောင့်နှေးခဲ့ရတာဖြစ်ပြီးအခုတော့မီဇိုရမ်ပြည်နယ်အိုင်ဇောမှာဒီပတ်အတွင်းမှာပဲစတင်စီစဉ်သွားမယ်လို့ဆိုပါရယ်မီဇိုရမ်ပြည်နယ်မှာခိုးလုံနေကြတဲ့မြန်မာတွေအထက်ဖြစ်တော့အမှတ်20ကျော်ပါဝင်တယ်လို့လည်းပြည်내အရာရှိတွေကပြောပါတယ်မြန်မာနဲ့သီရိလင်္ကာသဘုံဥစုတွေအတွက်လက်နက်ဝယ်ယူရာမှာပါဝင်ပတ်သက်နေတဲ့ဆိုရဲဆွဆွဲချက်နဲ့ဖမ်းဆီးခံထားရတဲ့ထိုင်းလူမျိုး3ဦးရဲ့ပြစ်မှုမှတ်တမ်းတွေကိုထိုင်းရဲတွေအသေးစိတ်စစ်ဆေးနေပါတယ်သူတို့3ဦးနဲ့ဂျပန်ရာဇဝကိုင်းခေါင်းဆောင်တက်ကီရှိအဘီရှာဝါရိုတနင်္လာအင်္ဂါနေ့တွေကမူရစ်ဆေးလက်နက်မောင်းကိုမှုငွေမဲ့ခွာရမှုဆွဲချက်တွေနဲ့နယူးယောက်ရဲကဖမ်းဆီးခဲ့တယ်လို့အမေရိကန်တရားရေးဝန်ကြီးဌာနကပြောထားတာပါဒီလိုရော2019လောက်ကစလို့အမေရိကန်မူရင်းနိုင်ငံရေးဒီအကစုံစမ်းစစ်ဆေးခဲ့တာဖြစ်ပြီးမြန်မာနိုင်ငံ UWSA ဝတ်တပ်ဖွဲ့စီကဟေရိုအင်းဘင်းဂျူနဲ့မက်သမ်ဖက်တမင်းဆေးပြားအမြောက်အများကိုကျိုးဝက်ကူစက်ရီစီရောက်ပေးဖို့စီစဉ်မှုနဲ့ဆွဆဲထားခဲ့တာဖြစ်တယ်လို့ဆိုပါတယ်ဂျပန်လူမျိုးအေဗီရှာဝါဟာဆိုရင်မောင်းပြန်စနတ်တွေဒုံးကျည်တွေဆက်စနတ်တွေမြေပြင်ကဝေဟင်ပစ်ဒုံးကျည်တွေကိုသရီးလင်္ကာလွတ်မြောက်ရေးတမီလ်အီလန်ခေါ်တမီကျားနဲ့မြန်မာနိုင်ငံက KNU SSA UWSA တို့အတွက်ဝယ်ယူဖို့စီစဉ်ရှာဖွေနေတယ်လို့လည်းပဲဘန်ဂါပို့စ်သတင်းစာကဖော်ပြပါရယ် ထိုင်းလူမျိုးသုံးရာနှစ်ဦးဟာဆိုရင်ဒီအေမှာထွက်ဆိုခဲ့သလိုထိုင်းစစ်တပ်ကအရာရှိရဖြစ်တယ်ဆိုတာမဟုတ်မှန်ဘူးလို့လဲထိုင်းကာကွယ်ရေးဝန်ကြီးဌာနကငြင်းဆန်ထားပါတယ်ပါကစ္စတန်နိုင်ငံမှာလင်းနေနေပါအဆိုခဲ့တဲ့အီမရန်ခန်ခေါင်းဆောင်နဲ့ညွန်ပေါင်းအဆိုရဟာအယုံကြည်မရှိအဆိုဆုံးနိုင်သွားပြီးတဲ့နောက်တရက်အကြာမှာပဲအတိုက်ခံခေါင်းဆောင် ရှေဗတ်ရှရစ်ကိုဝန်ကြီးအဖြစ်မဲခွဲဆုံးဖြတ်ဖို့ပြင်ဆင်နေကြပြီဖြစ်ပါတယ်။မအူရဲ့သုံးရာလေးဆယ်နှစ်ဦးပါဝင်တဲ့အမျိုးသားလွှတ်တော်ခေါ်ပါတီမန်အလွှတ်တော်မှာတနင်္ဂနွေနေ့ကတင်းစင်းခဲ့တဲ့အီမရန်ခန်အပေါ်အယုံကြည်မရှိအဆိုဟာလိုအပ်တဲ့မဲ့အရေးအတွက်နှမဲအစာတရားခုနဆယ်လေးမဲနဲ့အနိုင်ရရှိသွားတာဖြစ်ပါတယ်။အခုခါမှာတော့အသက်ခုနဆယ်အရွယ်အတိုက်ခံခေါင်းဆောင် ထံကိုရလေးဆယ်ခုနှစ်ခုနှစ်ပါကစ္စတန်နိုင်ငံစတင်ထူထောင်ခြင်းကစပြီးဒီမိုကရေစီနည်းအရရွေးကောက်ခံရတဲ့ဘယ်ဝန်ကြီးချုပ်ကမှသက်တမ်းငါးနှစ်အပြည့်အဝထမ်းဆောင်ခဲ့ရတာမျိုးမရှိသေးပါဘူးတနင်္ဂနွေနေ့နှောင်းပိုင်းမှာတော့မစ္စတာခန်ရဲ့ပါတီကိုထောက်ခံသူထောင်ပေါင်းများစွာတို့ဟာမြို့တော်အစ္စလာမဘတ်အပါအဝင်မြို့ကြီးအတော်များများမှာလမ်းပေါ်ဆန္ဒပြခဲ့ကြပါတယ်အစ်မရန်ခန်ကို ဒီကနေ့ရာထူးခန်းထားမှုနဲ့နိုင်ငံသားရေးမူဝါဒတွေမှာသဘောထားကွဲလွဲတဲ့အတွက်စစ်တပ်ရဲ့ထောက်ခံမှုဆုံးရှုံးခဲ့ရပြီးအတိုက်ခံတွေကဖြုတ်ချဖို့အခြေအနေဖြစ်လာတယ်လို့ဆိုကြပါရယ်။ပေချောက်စေခန်းစီလျားရဲ့သန္တရာကြီးတစ်ခုကိုဖြုတ်ဖြတ်ခိုးယူပြီးရောင်းစားခဲ့ဟန်စီရဲ့လူတစုကိုအိန္ဒိယနိုင်ငံရဲ့တပ်ဖွဲ့ကလိုက်လံရှာဖွေနေပါရယ်။အိန္ဒိယအစီပိုင်းဘီဟာပြည်နယ်မ မြေကောစကြီးကိုအဆုံးပြုပြီးတော့အမိယာမာကြီးရွာကစန္ဒရာဟောင်းကြီးကိုဖြူဖြက်ပြီးခွေယူသွားကြရတာဖြစ်ပါတယ်။စန္ဒူစန္ဒရောင်းချမှုဟာအိန္ဒိယနိုင်ငံမှာအများဆုံးကြီးမားတဲ့စီးပွားရေးလုပ်ငန်းတစ်ခုလည်းဖြစ်ပါတယ်။ဟိုလွန်ခဲ့တဲ့နှစ်ပေါင်း30ရွာကဆက်လုပ်ခဲ့တဲ့အဲ့ဒီတရားဟောင်းကိုဖြူဖြက်ပြီးဒေသခံတွေကဆယ်မျိုးအာဏာပိုင်စီတင်ပြထားတာဖြစ်တယ်လို့လည်းရဲရဲရှိရှိပြ ဒီတရားကိုလာပြီးဖြူဖြက်ခဲ့ကြတာပါဆင်မြောင်းဌာနကသူတို့ကိုကန့်ရမ်းထားတဲ့အတွက်လာရောက်ဖြူဖြက်ရတာဖြစ်တယ်လို့ပြောကြောင်းမျက်မြင်ရသာတူကပြောပြပါရတယ်ဒီမှုကိုကင်ကြွယ်ရတဲ့ရဲအရာရှိစူဘတ်ကူမာကတော့တရားဖြက်တဲ့အထက်ကလူတချို့ကိုဖော်ထုတ်နိုင်ခဲ့ပြီးကြံတချို့ကိုစုံစမ်းစေဖြစ်တယ်လို့ဆိုပါတယ်သူတို့ကိုပြည်သူပိုင်းပစ္စည်းဖြည့်ဆည်းမှုတရားခိုးယူမှုတို့အတွက်အရေးအသောမ
ထိုက်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ဦးကျော်စံသားတို့ရှင်းပြပေးကြတာပါရှင်အခုတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်မကြာခင်မှာတော့ဒီမြန်မာပါဝင်တဲ့အာဆီယံနိုင်ငံတွေနဲ့တရုတ်ချကုန်သွယ်ရေးဒေါ်လာတဲ့အကြောင်းကိုတင်ပြပေးမှာပါအခုရင်းဆုံးတော့ယူကရိန်းစစ်ရေးဆိုင်ရာသတင်းဆောင်မတွေကိုနားဆင်ကြရအောင်ပါရှင် စစ်တမ်းခံရတဲ့ယူကရိန်းမှာရုရှားတပ်တွေဝန်ရံပိတ်ဆို့ခံထားတဲ့ဒေသတွေကိုလူသားချင်းစာနာမှုအထောက်အကူတွေပေးနိုင်ဖို့နဲ့ပိတ်မိနေတဲ့အရက်သားတွေထွက်ခွာဖို့ဒေသအလိုက်အပြစ်ခံရဲစေးရေးလုပ်ဖို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြီးအကဲမာတင်ဂရစ်ဖစ်ကတောင်းဆိုပါတယ်ဆွစ်ဇာလန်နိုင်ငံဂျီနီဗာကနေလီဆာရှလိုင်းသတင်းပေးပို့ထားပါတယ်ကိုစုံမှုကျော်ကပြောပြပေးပါမယ်ရှင်
ဖီဂရက်ရတ္တတပတ်တဲတုံးကကုလသမဂ္ဂတာဝန်ရှိသူမာတင်ဂရစ်ဖစ်ဟာယူကရိန်းမှာဖြစ်နိုင်ရရှိတဲ့လူသားချင်းစာနာမှုဆိုင်ရာအဖြစ်ကရစေးရေးအတွက်ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဗရွန်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်ကုလသမဂ္ဂလူသားချင်းစာနာမှုနဲ့အရေးပေါ်အကူအညီထောက်ပံ့ရေးဆိုင်ရာဒုတိယအတွင်းရေးမှူးချုပ်မာတင်ဂရစ်ဖစ်ဟာဧပြီလ၄ရက်နေ့တနင်္လာနေ့က Mashibabu, Dabime Tunine, Dietrissel, Sunimuha, Ador Chainta Losa Yame Longans in Kuye, Sapatamawe, Titelu Shumianja, Ludadian Sana Musaya, Tana, Yoiso Gwenshitu, Yans Lea Kiga, Tauta Nedo Mapyosu Gabare, Dabian Napet Taika Nide, Rashane, Ukraine, Da, Deda Alai, Tika Yasaye, the Bord Tunija Yashibuha, Alon Ye Chirello, Griffica, Yusa Jong, Joyce Gwenshi Du, Lea Kiga Biosubare.
He said top priority of that is to get
Marie Ubolo Sitan, Susan Kanzayade, Mujirima, Abika Yase, Lunan Buga, number two Uzabi Chipare. A Lum Yujirima, Feminide Yatarigo, through the boss and Lia Tokwa Gwen Pubi, through Yuchi and Yarigo, Pupi Nambune. Any Mujiri Rego, Luade, Akunide, Pupi Gwen Pububa.
Don't get it to La Wellaga, Russia Tati, Ukraine was starting Jucho Jengrega. Marie Ubomioma Nitane Yada Pidureha Rashata de Wayan Peso Rago Kaneyaraba Turomioha Rashaga Bonche Taikaida Zang Jemua Piasi Tuapi Turoha Yao Bonko Chini Rema Pong Aoni Jayaraba Sanamusaya Achike Griffithska Ukraine Toya Kazinga Sita de Somune Piasimu Atanitago Muro Kia Aniga Buchane If in Murema, Tukuran, Yawatin, and Trimian Kaya, Elu, Lea Kiga Piosubare, Dabian Bucham Yuma, Rashata Dika, Tulungera Lu, Suswe Kantayare, Alaunigo, Sula, Pionla, Bimu Tarane, Dazine Chide Yakutima, Piochani, the Lunitaida, Sa Onego, Graphica, Trimian Kaya P, Alon Tolo Chow Jasia, Mimwent Kupitane, Dago Songasi, Sevo Piosu Get Elu, Joyce of Winshitu, Lea Kiga Biosubare. Rashata deha, Muro Kieko, Tainpai Nainjim Shibe, Pianle Sukwa Kea Bare, Turuye Udije Pian Tabi, Ukraine Shibe Changa, Donbek de Dago, Dika Tartakai Bare, Luhansne, Donetsko, Pianle Udi Taikai Nira Dang, Eri de Damale, Marie Ubolo, Achene Mu Mapipoho, Gula Damoga Tawen Shiduriga Pianle Bare.
People are still hunkered down in basements in Luhansk.
Luhansk ne Donetsk yadabi duri hale ni aukani ma pongku ni abare. Nado ba thema jenaro yena eliwo tawo season ni abare. Erari pina ma pina insuragaro lonyoni chini po mudi ni abare. Eliwo tawo yame suino jenaro tawo sene abe.
Luhansk ne Donetsk yadabi duri hale ni aukani ma pongku ni abare. Yebo Ludadian Sana Musaya Achike Griffitha Russia Zagabio Ukraine Shibe Chandi Dama Bari Pila Namele Surane Padabi Alon Seipuni Bare Apika Yasayne Padabi Atene Gound Elu Tunine Mamimi Jong Ukraine Chakwa Chema Trendao Digo Josu Get Elu Ludadian Sana Musaya Tana Pyoisu Gwenshidu Lea Kiga Josu Gebare
Kuzo Mujo Biopia, Pikerabashin, Russia Tatu, the latter, one target beaten now. Ukraine Tatuka, Nangam Yabanga, Chani Hep Yoku, Pianle, think by Kevari. Tarimele Nangan Shibanga, Piket, Taucha Nega, Russia Tatuka, Tongchine, Pika, Kede, Dreja, Luri Dazin, Tomyamia, Tisunkia, Pisinja, Le, Chani Hep Yukan, we say Tema, Throm Yugule, Tama, Taikan Nine, who use Anita B, Secha, Lecham, Nina, and Besu in Nitabari.
Ще не розібрані завали,
အဲ့ဒါတွေရဲ့အောက်မှာလူတွေအလောင်းတွေရှာတွေ့လိမ့်မယ်လို့ကျွန်တော်ထင်တယ်လူတွေအများအပြားကအင်ဒီရဲ့မြေအောက်ခန်းမှာပုံနေကြတာပါပြီးခဲ့တဲ့သတင်းဘက်ကယူကရိန်းနိုင်ငံကီးမြို့တော်ဒေသတဝိုက်ကမြို့တော်တော်များများနဲ့ကြေးရွာတွေကိုယူကရိန်းတပ်ဖွဲ့တွေကပြန်လည်တည်ယူခဲ့ကြပါတယ်ရုရှားကတော့သူတို့တပ်ဖွဲ့တွေအနေနဲ့ယူကရိန်းနိုင်ငံအရှေ့ဘက်ကိုအဓိကထားထိန်းချုပ်ဖို့ရည်ရွယ်ထား ဒီတွေ့ဆုံဆွေးနွေးမှုဟာအတော်အချင်းကြီးပါဗျာ။အလို့သမီးတွေကိုအရမပြုကျင့်တာတွင်လည်းလူရဲ့ဓာတ်တွေစတဲ့စစ်ရာဇဝဲမှုဆိုင်ရာကျူးလွန်မှုတွေကိုစုံစမ်းစစ်ဆေးပေးဖို့ယူကရိန်းအစိုးရကနိုင်ငံတကာကိုတောင်းဆိုလိုက်ပါတယ်။အဲဒီလိုရတားတွေပေါ်စစ်ရာဇဝဲမှုတွေကျူးလွန်ခဲ့တဲ့ဆိုတဲ့စွပ်စွဲချက်တွေအားလုံးကိုတော့ရုရှားအစိုးရကအရင်ကတည်းကနိုင်ပယ်ခဲ့ပါတယ်။
အခုစစ်ပွဲမှာအသက်မသေးပဲကြံရွက်ခဲ့သူအများစုအနေနဲ့စားစရာနေစရာအပါအဝင်ပိုင်ဆိုင်မှုတွေအားလုံးဘာဆိုဘာမှမရှိကြတော့ဘူးလို့ချာနီမြို့ကလူသားချင်းစာနာမှုဆိုင်ရာအကူအညီပေးလှုံ့ဆော်နေတဲ့အီဂျင်ကောစီကပြောပါတယ်။အော်မနေဘလီကခူဇာစပါဝန်ဇော်ဒီဒီပြီးခဲ့တဲ့နှစ်ရက်လောက်ကဆိုရင်အမျိုးသမီးတယောက်ကငိုယိုပြီးပြောရှာတယ်သူတို့မှရှိတဲ့မွေးမြူချန်ထဲမှာကြက်ငှက်ပေါင်း100ကျော်ဝက်၄
ဒီတွေ့ဆုံဆွေးနွေးမှုဟာအတော်အချိန်ကြီးတဲ့အချိန်ထားတဲ့အနေအထားမှာစဉ်စဉ်ရဲရဲကြုံရတဲ့အခြေအနေတွေအနာတရားရရှိတာတွေနဲ့အများအပြားအသက်ခံရတာတွေဟာကြံရှိနေကြတဲ့သူတွေအနေနဲ့တသက်လုံးတောင်မှစိတ်ဓာတ်ရတွေအဖြစ်စွဲကြံနိုင်တယ်လို့အဲဒီမျိုးကဆရာဝန်တဦးဖြစ်တဲ့အန်ဒရီလင့်ရဲ့ကပြောပါတယ်။ရပါဆိုင်ရှိုး
E
ကျွန်တော်အမြင်အရတော့ဒီမျိုးကလူတွေဟာအရင်ကတော့လုံခြုံမှုရှိတယ်လို့ဘယ်တော့မှမထင်ကြတော့ပဲနောက်ကဘာမှပြစ်လာအောင်မလဲဆိုပြီးစိတ်ထဲမှာထင်ရတယ်လို့ပဲမြင်ရပါတယ်ဒီစစ်ပွဲကြီးကတော့ကျွန်တော်ဘွားတွေကိုပြောင်းလဲလိုက်ကြပါပဲဒီကရဲတောက်ချာနီကနိုင်ငံအရှိပိုင်းကရမတုရှ်မြို့ကမြစ်သားပူတာယုံတစ်ခုကိုဒုံးကျည်တစ်စင်းကြားရောက်ပောက်ကွဲပြီးလူဒါဇင်အတော်များများသေဆုံးခဲ့ပါတယ်
အဲ့ဒီလိုအခြေအနေတွေကြောင့်ချာနီမြို့မှာအကြမ်းဖက်မှုတွေတိုးမြင့်လာမှာစိုးရိမ်နေကြတယ်လို့မျိုးကန်တွေကပြောဆိုကြပြီးနောက်ထပ်တိုက်ခိုက်ခံရတာတွေလည်းဖြစ်လာနိုင်သေးတယ်လို့ယူဆနေကြပါတယ်ခင်ဗျာကိုခင်မဆုံမင်းတင်ပြပေးခဲ့တာပါရှင်အခုကတော့လက်နက်ကြီးအသုံးပြုမှုကိုဟန်တာထင်းချုပ်ရေးစူးစမ်းနေကြတဲ့အကြောင်းတင်ပြပါမယ်ပောက်ကွဲလွယ်ပြီးရတန်းပြည်သူတွေရဲ့အသက်
အသက်တွေကိုတည်စီနိုင်တဲ့လက်နက်ကြီးတွေအများအများလူနေထူထပ်တဲ့မြို့ပြနဲ့ခြေလက်တွေမှာအသုံးပြုတာကိုဟန်တာထင်းချုံနိုင်ရေးနိုင်ငံတကာသဘောတူညီချက်ကြရဖို့ကုလသမဂ္ဂကဒီအပိုင်းထဲမှာပဲညှိနှိုင်းဆွေးနွေးနေကြပါတယ်ဂျီနီဗာကနေလီဆာရှလိုင်းသတင်းပေးပို့ပါတယ်ကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင်လက်နက်ကြီးတွေနဲ့မညာမတာပြစ်ခတ်ခဲ့လို့အကျိုးအပြတ်ပုံနေတာကြံရိတ်ခဲ့တဲ့နောက် ကျွန်တော်တို့ကမြို့ရွာတွေမှာလဲပုံကျဲတာအမြောင်းနဲ့ပြစ်တိုက်ခိုက်တာတွေဆက်ရှိနေကြပါအကျိုးဆက်အဖြစ်လူနေရက်ွက်အဆောက်အုံတွေတုံးဆမရအောင်ပျက်စီးသွားသလိုအဲ့ဒီကလူမှုအဖွဲ့အစည်းလဲနှလမ်းမထူနိုင်အောင်ကြုံရရပါတယ်နိုင်ငံပေါင်း 120 INEW ကညွန်ပေါင်း NGO အဖွဲ့ပြောတာကလူနေထူထပ်တဲ့ဒေသမှာပေါက်ကွဲလွယ်တဲ့လက်နက်တွေအသုံးပြုမှုကြောင့်နှစ်စဉ်လူတောင်းနဲ့ချီတေဆုံးဒါမှမဟုတ်ဒဏ်ရာရတာတွေရှိနေပါတယ်အဲ့ဒီတွေကကိုးဆယ်ရာခိုင်နှုန်းဟာအရသားတွေဖြစ်တယ်လို့ဆိုပါတယ်လေကြောင်းကဘုံကျဲတိုက်ခိုက်တာဒုံးကျည်ကိုအတွဲလိုက်ဖြစ်တာဒုံးလက်နက်တွေမော်တာတွေနဲ့ပစ်ခတ်တာစတာတွေကိုထိန်းချုပ်တားမြစ်ဖို့လိုပြီးလ ကိုပြင်းမထားတိုက်ခိုက်တာမျိုးမလုပ်ဖို့ကိုနိုင်ငံတကာလူသားချင်းစာနာမှုဥပဒေတွေအရတားမြစ်ထားပြီးသားလို့ဝိုင်လော့ကပြောပါတယ်။အဲ့လိုအရဒေသမျိုးမှာလက်နက်ကြီးကိုတရားဝင်အသုံးပြုခွင့်မရှိဘူးလို့သူမကဆိုပါတယ်။
So what we're seeing and finding is that too often warring parties are killing and injuring civilians.
Tomorrow လက်ရှိကျုံနေရတာကစစ်ကွဲထဲမှာပါနေကြတဲ့တပ်ဖွဲ့တွေဟာခင်မမီတော့တဲ့လက်နက်ကြီးတွေနဲ့မြို့ရွာတွေတိုက်ခိုက်ရင်အရဲသားတွေတေဆုံးခံရတာမကြာခဏကျုံလာရတာပါ။စစ်တေသခြေတန့်လာတာနဲ့အမျှမြို့ပြလိုနေရာမျိုးမှာလက်နက်ကြီးတွေတုံးပြီးတိုက်ခိုက်ကြတာကအရန်ကိုအန္တရာယ်များလွန်ပါတယ
်။အိဇာရီဘီအဖွဲ့ကပြည်ပခလိလာရေးသူတွေဒီRichard Weir ဟာယူကရိန်းမြို့တော်ကီယက်မှာရောက်နေတာပါလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်လူနေရပ်ကွက်တွေဖုတ်ဖို့ကြေပျက်စီးကုန်တာကိုကိုယ်တိုင်မြင်တွေ့ခဲ့ရသူပါအ
They litter their impact areas with the remnants of their weapons and leave a deadly
They
လူနေထွက်တဲ့နေရာတွေမှာလက်နက်ကြီး
ပေါ်ထုတ်ပြောဆိုဖို့ကိုလည်းတိုက်တွန်းထားပါတယ်ခင်ဗျာကုညာဝင်းအောင်တင်ပြပေးခဲ့တာပါရှင်ယူကရိန်းစစ်ပွဲဆိုင်ရာသတင်းဆောင်ပါတွေအပြီးမှာတော့တရုတ်နဲ့အာဆီယံကြားကုံသွယ်ရေးတိုးတက်လာတဲ့အကြောင်းကိုတင်ပြပါမယ်တရုတ်ရဲ့အကြီးဆုံးကုံသွယ်ဘက်ဖြစ်လာတဲ့အဖွဲ့ဝင်ဆယ်နိုင်ငံပါရှေ့တောင်အာရှနိုင်ငံများအတင်အာဆီယံဟာ2020ပြည့်နှစ်အတွင်းမှာပဲဥရောပတမဂါကိုကျော်လွန် ာနိုင်ငံဂျကာတာကနေသတင်းပေးပို့ထားပါတယ်နားဆင်ပါရှင်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကနိုင်ငံတကာပြပွဲခမ်းမကြီးမှာ China Home Life Indonesia ပြပွဲကိုလူပေါင်းများချီလာရောက်ကြပါတယ်မလနှောင်းပိုင်းမှာကျင်းပတဲ့ဒီပွဲမှာတော့တရုတ်ကုမ္ပဏီတရနှစ်ခုပါဝင်ပြသပြီးကျမရဲ့အတုံးဆောင်ကနေလျှက်စစ်ပစ္စည်းတွေထိထုတ်ကုန်ရချီပြတ်တာထားပါတယ် EasyBiz လုပ်ငန်းက George Wu ကအခုလိုပြောပါတယ
်
ကျွန်တော်တို့ထုတ်ကုန်တွေကတော့လုံခြုံရေးကင်မရာတွေနဲ့အိမ်သုံးပစ္စည်းတွေကအဓိကပါအင်ဒိုနီးရှားဈေးကွက်ကကြီးပါတယ်ကျွန်တော်တို့ထုတ်ကုန်တွေကအင်ဒိုနီးရှားဈေးကွက်နဲ့ကန့်ညီပါတယ
်နိုင်နေ
တရုတ်ထုတ်ပစ္စည်းဖြစ်ပြီး2019ခုနှစ်ကတည်းကရောင်းနေတာလို့ Inch Power ကErwin Apriyasha ga Indonesia Bathas ga ne pyo pya khe da phit par de. Indonesia ma aku 2022 khu ne twin kong si pya bwe de zat tai chin pa bo shi de athe ga pya bwe de khu le phit par de. A shit taw a sha ma lu yi a mya song Indonesia ha tiyot thauk kong ni atwe a chu shi si de zee kwet de khu lo le pya bwe si sin tu re ga pyo par de. Andy Wismaya ga pya bwe ko si sin tu tu phit par de.
အင်ဒိုနီးရှားဟာတရုတ်ရဲ့အကြီးကဈေးကွက်တွေကတစ်ခုဖြစ်ဖို့ရည်ရွယ်ထားပါတယ်
။အာဆီယံနဲ့တရုတ်အပါအဝင်အာဆီယံမဟုတ်တဲ့ငါးနိုင်ငံပါဝင်တဲ့ဒေတာရင်းအလုံးစုံစီးပွားရေးပူးပေါင်းဆောင်ရွက်မှု ASEAN ကိုအကောင့်ထည့်ဖွင့်နေချိန်မှာပဲကုန်သွယ်ရေးကပိုပြီးတော့တိုးလာဖို့ခန့်မှန်းထားပါတယ်။တွင်းကုန်ကွန်ရှော့ချပီးရင်းနှီးမြှုပ်နှံမှုဆိုင်ရာအတားအဆီးတွေမရှိစေဖို့ရည်ရွယ်တဲ့ဒီကုံသွေးရေးသဘောတူညီချက်ကိုလွန်ခဲ့တဲ့နှစ်နှစ်ကလက်မှတ်ထိုးခဲ့ကြပြီးဒီနှစ်အစောပိုင်းမှာစတင်တက်ရောက်ပါတယ်။အမေရိကန်ဥဆောင်ချိုးဘက်နဲ့ဒေတာရင်းလွတ်လပ်စွာကုံသွေးမှုအစီအမပြေဖြစ်ခဲ့ပြီးနောက်မှာအခုလိုပေါ်ပေါက်လာတာပါ။အမေရိကန်နဲ့တရုတ်ခြားတင်းမာမှုဖြစ်တဲ့အခြေအနေကိုဒေတာရင်းကအစိုးရတွေကသူတို့စီးပွားရေးအကျိုးအတွက်အသုံးချခဲ့တယ်လို့လည်းသုံးသပ်သူDavid Samuel ကပြောပါတယ
်RCEP နိကလာတန
ဲ့ RCEP ကိုအကောင့်ထည့်ဖို့တရုတ်ဘက်ကအမြန်တွန်းအားပေးနေတာပါတခြားနိုင်ငံတွေကလည်းအတီးပြူရေးစပြီးလုပ်နေကြပါပြီတရုတ်နဲ့အမေရိကန်တို့ကြားမပြေလည်ဖြစ်နေတဲ့အခြေအနေကိုအခွင့်ကောင်းယူပြီးရင်းနှီးမြှုပ်နှံမှုနဲ့ကုန်သွယ်ရေးအထူးသဖြင့်ပို့ကုန်တိုးမြှင့်ရေးအတွက်အသုံးချနိုင်ပါတယ
်နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေတိုးလာတာကနေအင်ဒိုနီးရှားနိုင်ငံအတွက်အကျိုးရှိစေပါတယ်David Samuel ကအခုလိုဆက်ပြီးပြောပါတယ
်။ Kita butuh banyak.
နောက်လာမယ့်10နှစ်15နှစ်အတွင်းရင်းနှီးမြှုပ်နှံမှုတွေအများကြီးလိုအပ်ပါတယ
်။ Indonesia မှာတရုတ်ကုမ္ပဏီတွေတင်သွင်းမှုတိုးလာနေပြီးသားအခြေအနေမှာ ASEAN ကုန်သွယ်ရေးသဘောတူညီချက်ကစီးမျဉ်းစည်းကမ်းဘောင်သတ်မှတ်တာသာဖြစ်တယ်လို့သုံးသပ်သူတွေကယူဆပါတယ်။ပြီးခဲ့တဲ့3နှစ်တာအတွင်းတရုတ်ဟာရေနံနဲ့သဘာဝဓာတ်ငွေမဟုတ်တဲ့သွင်းကုန်အများစုတင်သွင်းတဲ့အရေးမြစ်ဖြစ်လာပြီးဒါဆိုရင်အင်ဒိုနီးရှားနိုင်ငံရဲ့သွင်းကုန်အားလုံးရဲ့၃ပုံ၃ပုံလောက်ရှိတယ်လို့လည်းအစိုးရစင်းစရာတွေကဖော်ပြပါတယ်ရှင်။တော်ရရှင်တို့အခုနားဆင်နေကြရတဲ့ VOE မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေကိုတော့ကျမတို့ရဲ့ website လိပ်စာဖြစ်တဲ့ bami.voenews.com မှာတိုက်ရိုက်နားဆင်နိုင်တယ်လို့ကျမတို့ရဲ့ Facebook စာမျက်နှာမှာလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်။
တင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့တင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့တင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ်VUE Plus application ကို download ရယူပ
ါမင်္ဂလာမနက်ခင်းမှာသောရရှင်များရှင် VUE မြန်မာပိုင်းစီစဉ်ရဲ့2022ခုနှစ်ဧပြီလ17ရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24.50 51လိုင်းလမ်းမီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝဲစီစဉ်မှာတော့မြန်မာပြည်ကပေးစာသတင်းတွေတဲ့ကသူတာထူးခြားစံပြသတင်းများအပတ်စဉ်ကဏ္ဍတွေကိုတင်ပြပေးဖို့ရှိပါတယ်။အခုရေဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြရအောင်ပါရှင်။ပြည်တွင်းတိုင်းတင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာဒီသတင်းပတ်အတွက်တော့လူခွင့်ရေးချိုးဖောက်သူတွေကိုတာဝန်ခံမှုရှိရှိအရေးယူနိုင်ဖို့လိုအပ်နေပြီဆိုတဲ့အကြောင်းကိုဆွေးနွေးတင်ပြမှာပါ။မတ်အင်ချင်းနိုင်ကူညီတင်ဆက်ထားပါတယ်ရှင်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေလူအခွင့်အရေးချိုးဖောက်သူတွေကိုတာဝန်ခံမှုရှိရှိအရေးယူနိုင်ဖို့လိုအပ်နေပြီဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါကုလသမဂ္ဂလူခွင့်ရေးကောင်စီဟာမြန်မာနိုင်ငံနဲ့သက်ဆိုင်တဲ့ဆုံးဖြတ်ချက်တရက်ကိုအေဘီလတရက်နေ့ကချမှတ်ခဲ့တယ်လို့သိရပါတယ်စစ်ကောင်စီအနေနဲ့မြန်မာပြည်သူတွေပေါ်အကြမ်းဖက်ဖိနှိပ်နေတာတွေကိုအပြင်းထန်ဆုံးရှုတ်ချလိုက်ပြီးအတိတ်နဲ့ပြစ်ဆုတ်ပံမှာစစ်တပ်ကကျူးလွန်ခဲ့တဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုတာဝန်ခံမှုရှိရှိအရေးယူဖို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်မှာဖော်ပြထားပါတယ်။ဒီဆုံးဖြတ်ချက်ကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကကြိုဆိုလိုက်ပြီးမြန်မာစစ်ကောင်စီကတော့ပယ်ချခဲ့ပါတယ်လို့ VOA မြန်မာပိုင်းအစီအစဉ်က AB လ5ရက်နေ့မှာထုတ်လွှင့်ခဲ့ပါတယ်။တိုက်တိုက်ဆိုင်ဆိုင်မှာပဲကုလသမဂ္ဂလူ့ခွင့်ကောင်စီကမြန်မာနိုင်ငံနဲ့သက်ဆိုင်တဲ့ဆုံးဖြတ်ချက်ထွက်ပေါ်လာချိန်မှာပဲရန်ကုန်တိုင်းအလုံမြို့နယ်မှာစစ်ကောင်စီတပ်ကအသက်၄နှစ်အရွယ်ကလေးငယ်ကိုမူကြိုကြောင်းအတွင်းဝင်ရောက်ဖမ်းဆီးတဲ့သတင်းတစ်ခုထွက်ပေါ်လာပါတယ်။ဒီသတင်းကို BBC သတင်းဌာနက AB လ5ရက်နေ့မှာအခုလိုဖော်ပြပါတယ်။ပြီးခဲ့တဲ့ AB 5ရက်နေ့ကအလုံမြို့နယ်အတွင်းမှာမူကြိုကြောင်းတစ်ခုကိုစစ်ကောင်စီတပ်တွေအရဝတ်နဲ့ဝင်ရောက်ပြီးအသက်၄နှစ်အရွယ်မောင်တန့်ဖုံးဝေရန်ကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့ကလေးငယ်ရဲ့မိသားစုဝင်တွေနဲ့နှိစက်သူတွေကပြောပါတယ် PDF ကိုထောက်ပံ့တယ်ဆိုတဲ့စွပ်စွဲချက်တွေနဲ့ကလေးငယ်ရဲ့မိခင်ဖြစ်သူကိုစစ်ကောင်စီတပ်တွေကရှာဖွေနေတာဖြစ်ပြီးအဲ့ဒီနေ့မှာပဲအလုံမြို့နယ်နေအိမ်မှာမိခင်ကိုဖမ်းဆီးလိုက်တယ်လို့ကလေးငယ်ကလည်းမူကြိုကြောင်းမှာတွားဖမ်းတာဖြစ်တယ်လို့ဆိုပါတယ
်ဘာကြောင့်များလင်းတဲ့အရွယ်ကလေးငယ်တဦးကိုမူကြိုကြောင်းအထိလိုက်ဖမ်းရတာပါလဲမိခင်ဖြစ်သူက PDF ကိုထောက်ပံ့လို့ဖမ်းနေဆိုရင်လေမိခင်နဲ့ပဲဆိုင်ပါတယ်မိခင်ကိုပဲဖမ်းရမှာပါလူမမဲအရွယ်ကလေးငယ်နဲ့ဘလို့မှမတက်ဆိုင်ပါဘူးလုံးဝမဖြစ်တဲ့ကိစ္စပါဘလို့ပဲဖြစ်ဖြစ်ဒီလောက်ရဟာအလွန်ဆိုးရွားတဲ့လောက်ရဖြစ်တယ်လို့လူခွေရေးချိုးဖောက်မှုတစ်ခုလည်းဖြစ်ပါတယ်ဒီလောက်ရဟာဥပဒေတွေကိုချိုးဖောက်ရာရောက်တယ်လို့ကိုကျင်းစာတရားကင်းမဲ့တဲ့လောက်ရလည်းဖြစ်ပါတယ်မြန်မာနိုင်ငံအနေနဲ့ကလေးတငယ်အခွင့်အရေးများဆိုင်ရာကုလသမဂ္ဂကွန်ဗင်းရှင်းကို1992ခုနှစ်ဩဂုတ်လ15ရက်နေ့မှာအဖွဲ့ဝင်အဖြစ်အတည်ပြုပါဝင်ခဲ့ပြီးနိုင်ငံပေါင်း140နှစ်အတူလက်မှတ်ရေးထိုးပါဝင်ခဲ့တာပါ။ဒါ့အပြင်2012ခုနှစ်ဖေဖော်ဝါရီလ18ရက်နေ့နဲ့2019ခုနှစ်စက်တင်ဘာလ28ရက်နေ့မှာလည်းကလေးတငယ်အခွင့်အရေးများဆိုင်ရာကုလသမဂ္ဂစာချုပ်ရဲ့နောက်ဆက်တွဲစာချုပ်တွေကိုပါလက်မှတ်ထိုးခဲ့တဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်။သဘောတူစာချုပ်ပါအပိုက်19မှာနိုင်ငံအဖွဲ့အစည်းများကကလေးများကိုရုပ်ပိုင်းဆိုင်ရာသို့မဟုတ်စိတ်ပိုင်းဆိုင်ရာအကြမ်းဖက်မှုများမှကာကွယ်ရန်တင့်လျော်သောတရားဥပဒေပြဋ္ဌာန်းသည့်စီမံခန့်ခွဲအုပ်ချုပ်ခြင်းနှင့်ဆိုင်တဲ့လူမှုရေးနှင့်ပညာရေးအရေးယူဆောင်ရွက်ချက်များဆောင်ရွက်ရမည်ဟုဖော်ပြထားတာပါကလေးတငယ်အခွင့်အရေးသဘောတူစာချုပ်မှာအခန်းပေါင်း54ခန်းပါရှိပါတယ်အခန်း35မှာတော့ကလေးတွေကိုပြန်ပေးဆွဲတာအယောင်းဝယ်လုပ်တာနိုင်ငံတနိုင်ငံကနေတနိုင်ငံပို့လိုက်တာတွေကိုအစိုးရတွေကကာဝယ်ရမှာဖြစ်ပါတယ်လို့ဖော်ပြထားပါတယ
်မြန်မာနိုင်ငံအနေနဲ့ကလေးသူငယ်အခွင့်အရေးသဘောတူစာချုပ်မှာပါဝင်လက်မှတ်ရေးထိုးထားတယ်လို့ မြန်မာနိုင်ငံမှာလည်းပြည်တော်စုလွတ်တော်ကနေကလေးသူငယ်အခွင့်အရေးများဆိုင်ရာဥပဒေကိုနှစ်ထောင်ဆယ်ကိုခုနှစ်ဇူလိုင်၂၃ရက်နေ့ကအတီးပြုတ်ပြဋ္ဌာန်းထားပြီးဖြစ်ပါတယ်။အဆိုပါဥပဒေရဲ့အခန်းခွန်အပိုက်ဆက်ကိုဓာတ်ရင်ကောက်မှာကလေးသူငယ်တိုင်းဂုံတိတ်ကပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်ခွင့်နှင့်လုံခြုံမှုကိုအကြောင်းမဲ့ထိပါခြင်းမခံရစေရန်ဥပဒေနှင့်အညီကာကွယ်စောင့ 56 မှာ မိသူများကလေးသူငယ်အပေါ် တနည်းနည်းဖြင့်နစ်နာဆုံးရှုံးစေသည့် သို့မဟုတ် ထိခိုက်ဒဏ်ရာရစေသည့် ရုပ်ပိုင်းဆိုင်ရာအကြမ်းဖက်ခြင်းကိုဖြစ်စေ စိတ်ပိုင်းဆိုင်ရာအကြမ်းဖက်ခြင်းကိုဖြစ်စေ လိင်ပိုင်းဆိုင်ရာအကြမ်းဖက်ခြင်းကိုဖြစ်စေ မပြုတ်လောက်ရလို့အတိအလင်းပေါ်ပြထားပါတယ် ကလေးသူငယ်အခွင့်အရေးများဆိုင်ရာဥပဒေမှာ ကလေးဆိုတာ အသက် 18 နှစ်မပြည့်သေးသူကိုဆိုလိုတယ်လို့အဓိပ္ပာယ်ဖွင့်ဆိုထားပါတယ်
ဒါပြင်အခန်း 28 အပိုက် 88 မှာ အသက် 10 နှစ်မပြည့်သေးတဲ့ကလေးငယ်ရဲ့ပြုလုပ်မှုဟာပြစ်မှုမမြောက်စေရလို့ပြဌာန်းထားပါတယ် ကလေးငယ်တွေကိုရုပ်ပိုင်းမပြောနဲ့စိတ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုတော့မလုပ်ရဘူးလို့အသေးချာတားမြစ်ထားပါတယ် ဒါကြောင့်လေးငယ်ဆိုတဲ့အရွယ်ဟာငယ်လို့တဲ့အရွယ်ဖြစ်သလိုအကယ်၍ပြစ်မှုကျွလွန်ခဲ့ရင်တော့ကလေးငယ်အခွင့်အရေးအရာကင်းလို့ခွင့်ရကိုရမှာဖြစ်ပါတယ် စစ်ကောင်စီအနေနဲ့လူခွင့်ရေးချိုးဖောက်မှုတွေရပ်တန့်စီရင်မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့လူခွင့်ရေးကောင်စီဆုံးဖြတ်ချက်တွေအကောင်အထည်ပေါ်လာအောင် NUG အစိုးရကဘယ်လိုစူးစမ်းဆောင်ရွက်နေသလဲဆိုတာကိုလူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းက VOA ကိုအခုလိုပြောပါတယ်
NUG အနေနဲ့ကတော့ခုနပြောခဲ့တဲ့အဖြစ်အပျက်တွေကိုကဘာကပြအောင်စနစ်တကျမှတ်တမ်းတင်တာကျွန်တော်လုပ်ဆောင်ပါတယ် မတန်းတည်ပြီးတော့အခုဆိုလို့ရှိရင်ကုလသမဂ္ဂမှာဟိုဆုံးဖြတ်ချက်ပြီးထွက်လာအောင်လူခွင့်ရေးဆိုင်ရာဆုံးဖြတ်ချက်ထွက်လာအောင်လည်းကျွန်တော်တို့တိုက်တွန်းနေပါတယ်။ဒီလိုမျိုးပြီးသေးပါဘူး။ဒီမှာပါဝင်တဲ့ဆုံးဖြတ်ချက်တွေမှာအကြမ်းဖက်ရှိကောင်စီကိုလက်နက်ပိတ်ဆို့မှုတွေရက်တံမှုစီးပွားရေးပိတ်ဆို့ရေးယူမှုတွေလုပ်ဆောင်ဖို့တချင်မြန်မာရင်ကျူးလွန်တဲ့စစ်ရာဇဝေးဘောင်းရှိကောင်
ဒီကနေ့ကျွန်တော်တို့ကလေးသူငယ်အခွင့်အရေးတွေကိုလစ်လျူရှုကလူ့ကွင်ရေချိုးဖောက်မှုတွေကျူးလွန်နေတာကိုတွေ့နေရပါတယ်။ရန်ကုန်တမြို့ထဲမှာကိုဖန်စီထားတဲ့အထက်မှာကလေးသူငယ်300ပါဝင်ပြီးတေရန်ဘေးခံထားရတဲ့အထက်မှာအသက်17နှစ်မပြည့်သေးတဲ့ကလေးငယ်2ဦးပါဝင်တယ်လို့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးတင်အေအေဘီဘီရဲ့စည်ရင်းတွေအရသိရပါတယ်။အခုလိုကလေးသူငယ်အခွင့်အရေးတွေချိုးဖောက်နေတဲ့စစ်ကောင်စီရဲ့လုံရက်တွေကိုတားဆီးနိုင်ဖို့ဆိုရင်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်မှာဖော်ပြထားသလိုအတိတ်နဲ့ပြစ်ဆုံးပါမှာစစ်တပ်ကကျူးလွန်ခဲ့တဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုတာဝန်ခံမှုရှိရှိအရေးယူနိုင်ဖို့လိုအပ်မှာဖြစ်ကြောင်းပါခင်ဗျာ။
ဒီတွင်နိုင်ရဲ့ကမ္ဘာ့အမြန်မာမီဒီယာမြင်ကွင်းကိုနားဆင်ခဲ့ရတာဖြစ်ပါလေရှင်အခုကတော့မအေးသန္တာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာစီစဉ်ကိုနားဆင်ပါရှင်။
ရဲ့ကင်းရှင်ပြီးတော့မင်္ဂလာပေါင်းနဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင်။ဗီဒီယိုကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ၊အီးမေးလ်တွေပြီးတော့ဗီဒီယိုမြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ အေးဆိုတဲ့တော်ရရှင်ကမင်္ဂလာပါဗျာ။ရင်းများတဲ့ကျေးဇူးပါတဲ့နှင်းစီတစ်ဝင်းနဲ့စာရိုးလေးရေးလာပါပြီ။အဟောတာဆိုတဲ့တော်ရရှင်ကတော့လေလိုင်းကလေတရင်နားထောင်လာတာ။စပင်းတွေတောင်ဖြူလာပါပြီတဲ့။ဟုတ်ကဲ့။နားထောင်တာနှစ်တေကြာပြီးတော့အသက်ရွယ်ကြီးလာပြီးတော့စပင်းတွေဖြူလာတာလားဒါမှမဟုတ်နားထောင်ရင်းနဲ့တရင်တွေကအုံနောက်စားလို့စပင်းတွေများဖြူလာလား။ကာလရှိကြနားထောင်လာရဲ့လို့ဆိုလိုတဲ့ထင Sishang Piduri, Payan, Kinjawazi. Nema ye Kulane ICC, Emiazo, Akuni Pejama, Amesu Jamawazi, Jerobo, Aramide, Usangwe Suri Nyaji Tanawari. Okay, what you looted in a petabu, Yila and out at the rising deal, Shinline's red rising arrow. Few ye, Pidu Yere at the Nego, Natang Biva, Nale Biva. တချင်အားစိတ်ဝင်စားခဲ့ပါဦးဒီသတင်းနဲ့အခုတော့ပြပြတသာရက်တီပြပါနော်တိတ်ဆုံးသွားတဲ့သူတွေအပြစ်မဲ့ပြီးသူတွေမိဘတိုင်းချစ်မြတ်လို့ရတဲ့ရင်သွေးငယ်ကလေးတွေကဆုံးရှုံးရတာမိဘတိုင်းရင်ကွဲယူဆုံးမရဖြစ်ရပါတယ်တဲ့ရှင်းလိုင်းဆိုတဲ့တော်ရရှင်ရေးလာတာဖြစ်ပါတယ်ဟုတ်ကဲ့ပါမြန်မာနိုင်ငံမှာရောကမ္ဘာမှာရောသတင်းတွေကကြီးရမြင်ရတာစိတ်ထဲမကောင်းစရာများပါတယ်နော် နောက်ထပ်သွားရှင်ကလည်းအခုလိုဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ပဲရေးလာတာပါဇဝေနောင်လို့တော့အသက်ထက်မဲ့ထင်ပါတယ်အင်ကိုပြန်ဖို့လဲအခက်ကြုံနေပါပြီပြည်သူတွေအတွက်အာဏာသိမ်းချိန်ပြီးကစားလို့အရာရာအစင်မပြေတော့ပါဘူးနိုင်ငံသားမှာမြန်မာနဲ့အိမ်နေချင်းထိုင်ကစီးပွားရေးအစဉ်ပြေတယ်မလားဘာမှမဆိုထိုင်းထုတ်လို့ခြင်းနေအခုတော့ဈေးကိုနှစ်ဆလောက်တက်နေတာတိုင်းပြည်အုပ်ချုပ်နေတဲ့မင်း ကိုစရင်နဲ့တေကူကနေလို့တကြံအောင်ကြရမှာပါနော်တိတိကျကျပြောရရင်တော့2021မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ကြားတဲ့ဒုတိယမြောက်တကြံပဲဖြစ်ပါရင်ကိုဗစ်ကရောဂါနှစ်နှစ်ပါဆက်ပြီးရည်မဲဆိုတော့အားလုံးလွတ်လွတ်လပ်လပ်မပြောပါရတာ3နှစ်ပြည့်မြောက်တဲ့တကြံလည်းဖြစ်ပါလိမ့်ရှင်ကျမတို့ရှိကိုစာရေးနေကြတော့ရှင်တရက်ကတော့ VOA ရဲ့အစီအစဉ်တစ်ခုအကြောင်းလေးရေးရင်းနဲ့မနေ့ကသူကြုံတွေ့နေရတဲ့ဒီတကြံကိုတွေ့အဖြစ်ပြက်တစ်ခုကိုလည်းစာရေးပြလာပါတယ
်ဒေါက်တင်မျိုးသက်ရဲ့ဤပညာကဏ္ဍမှာလေရင်အသေးစားလေးနဲ့ကဘာပတ်ခဲ့တဲ့မိန်းကလေးရဲ့အသွားခရီးစဉ်ရောအပြန်ခရီးစဉ်မှာတင်ပြပေးခဲ့တဲ့အတွေ့အထူးကိုကျေးဇူးတင်နေပါတယ်ဒေါက်တင်မျိုးသက်ရော VOA ရောကျေးဇူးပါနော်ဒါနဲ့တကြံပြန်ရောက်လာပြန်ပါပြီ VOA ရေ2021တကြံတဲ့နေ့ရဲ့အဖြစ်ဆိုးလို့ပြောလို့ရတဲ့ရိုင်းဆိုင်တဲ့လုံရမျိုးနဲ့ကျမကိုတိုက်ရိုက်တိုက်ခိုက်ခဲ့တာကိုကျမအတွက်နဲ့မိသားစုကိုထိခိုက်မှာစိတ်ပူမိရတယ်ပဲအခုချိန်ထိခက်ခဲနေရပါတယ်စာဖို့ရတာလည်းနာမည်ဝှက်ခိုင်းနေရပါတယ်2021တကြံတဲ့နေ့3နာရီတိုင်းပြည်ကမင်းမဲ့တယ်လို့ဖြစ်နေပြီးတောချောင်တွေကမြူးမြူးပျော်ပါကျမအိမ်ကိုတိတ်ဆိတ်ရပါမလားဆိုပြီးရင်းရင်းတင်းတင်းရန်လာလို့တဲ့သူကသာသနာရေးဦးစီးမှုဆိုတဲ့လူအခုချက်ချင်းစောင့်မောက်ဖွင့်ထားတဲ့နေရာမှာလိုက်ကြရမယ်တဲ့သူရာလူနဲ့သူအစင်တန်းကိုသူအနေနဲ့အတော်ကိုမြင်မာနေတယ်လို့ဒီလူအထင်ရောက်နေမှာဆိုလွန်ပါရဲ့ VOA ရဲ့ကျမတို့မြန်မာနိုင်ငံသားတွေဟာညီညွတ်ချင်းတည်အင်အားဆိုတာကိုဒီတော့အခါကြမှာများရနိုင်ကြပါမလဲ VOA ရဲ့
တကယ်မှသူကိုယ်တိုင်ကြုံတွေ့နေရတာပါဆိုပြီးတော့ကျမတို့စီစာရေးနေကြတော့ရှင်ရေးပြီးသူရဲ့အတွေ့အကြုံကိုဝေမျှလာတာဖြစ်ပါလိမ့်ရှင်ယူကရိန်းနိုင်ငံမှာရုရှားကျူးကျော်စစ်ဖြစ်လာခဲ့တာသတင်း6ပတ်ကျော်အောင်ကြာခဲ့ပါပြီနော်ယူကရိန်းနိုင်ငံကရဲသားပြည်သူတွေတိုက်ခိုက်ခံရတဲ့သတင်းတွေနေ့စဉ်လိုကြားနေရတာအတော့ကိုစိတ်ထိခိုက်စရာကောင်းပါတယ်ဒီယူကရိန်းနိုင်ငံကကျူးကျော်စစ်နဲ့ပတ်သက်ပြီးတော့ရေးလာတဲ့သတင်းတွေတချို့ရဲ့မှတ်ချက်လေးတွေကိုလည်းနည်းနည်းဝေမျှပေးသွားချင်ပါတယ်ဂျွန်ဂျာဆိုတဲ့သတင်းရှင်ကဒီယူကရိန်းကရုရှားကျူးကျော်စစ်စစ်ပွဲကြီးပို့ပြီးတော့ကျေပြန့်သွားမှာကိုနိုင်ငံတကာကကြောက်ပြီးတော့ငြိမ်နေလိုက်လေရုရှားကယူကရိန်းပြီးသွားရင်နောက်ထပ်ခြေလှမ်းတွေလှမ်းလာအောင်မယ်ဆိုပြီးတော့သတိပေးလာပါ යි ။ဥဆိုးဆိုတဲ့သရရှင်ကတော့ဒီယူကရိန်းနိုင်ငံကရုရှားကျူးကျော်စစ်နဲ့ပတ်သက်ပြီးတော့ဒီစစ်ပွဲကြီးဘလို့အဆုံးသတ်မလဲဆိုပြီးကျမတို့တင်ဆက်ပေးခဲ့တဲ့ပုံပြရုပ်တံသတင်းနဲ့ပတ်သက်ပြီးတော့သူရဲ့ဒီသတင်းပေါ်မှာသူရဲ့ထင်မြင်ယူဆချက်ကိုရေးလာပါ යි ။အဲ့ဒီချိန်မှာပြောထားတာကရုရှားကိုတရုတ်ကဖြောင်းပြရင်တော့ဒီစစ်ပွဲကြီးကဒီတန်တမန်ရင်းနှီးနဲ့ဖြည့်ရှင်းလို့ရမယ်လို့ပြောထားတာပါ။ဒီမှာတော့ရှင်ဦးဆိုကဘရမရုရှားကိုတရုတ်ကဖြောင်းပြမှာမဟုတ်ပါဘူးတဲ့။ကမ္ဘာစက်ကုံမှာလူမိုက်အားပင်နာမည်လဲအပြစ်မခံခြင်းမပဲ။သူကိုယ်တိုင်ကထိုင်ဝမ်ကိုတိုက်ခိုက်သိမ်းပိုက်ချင်နေတာဖြစ်လို့ပါတဲ့။ကိုယ့်ရဲ့ပြည်သူတွေရင်းမြစ်ကြီးမှာတန်ခါနဲ့တိုက်ခိုက်တာကွန်မြူနီတီရုပ်အစိုးရအဖြစ်နာမည်ပြတ်ထားပြီးသားပါဆိုပြီးတော့ရှင်ရှင်းလာပါလိမ့်။ဒါနဲ့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သတင်းရှင်တချို့ရဲ့စာတွေကိုလည်းဖော်ပြပေးသွားခြင်းပါလိမ့်ရှင်။မြန်မာပြည်သားတွေကိုဂရုစိုက်ပေးပါလေးစားရပါတော့ VOA အဖွဲ့သားများခင်ဗျာလို့ရေးလာတဲ့သတင်းရှင်ကဝင်းမင်းဖြစ်ပါတယ်
။အမျိုးတို့ရေတနိုင်ငံလုံးသွေးအိုင်နဲ့ရောက်မှကူညီမာလာဗျာ။ပြည်သူတွေကိုမညာမတာနှင်းစေတာလည်းအားလုံးသိပါပဲ။ကျွန်တော်တို့မူပင်မျိုးနယ်ကစံပြကြီးရွာဆိုတာဟိုးတို့ကစစ်တပ်အထိနာခဲ့တဲ့နေရာပါသူတို့တွေတည်တော့ပြည်သူတွေကိုဒုက္ခပေါင်းစုံပေးပြီးတော့စံပြရွာလုံးတော့တာပါပဲဒီမှာအခုတော့ကျောင်းတွေပိတ်သွားပါပြီ มูลาดานี่บ่มาเป็กขึ้นตรงก็ตะนี่จวาดาตองหยอกตะญะตองหยอกอะแล่จะส่งไปได้ลุงจงยี้ด้วยเด้จองมาทาได้ตุยอจองทาได้ตุยออาหลงส่งไปได้กูเซ่ดีหลุ่นนิดตุยกูตรียาได้ปี่ตุยมวยติปยาจาบัวกูอัตตะตวินบีเกเรเสร็จตะอะคูแลทุกข์บ้าองซงตะนักงานลุงกูปีนี่บาบีกุนีเพ้มาจาบานักงานกากะมะกุนี
လူမျိုးတုံးဘဝပါရောက်တော့မှာမို့အားလုံးကုညီနိုင်ပါစေလို့ဆုတောင်းပါတယ်။ရှင်ဖွဲ့စာရေးလာတဲ့သွားရှင်နိုင်ငံတကာကနေကုညီပေးပါလို့လည်းပြောလာပါတယ်။သွားရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်။သွားရှင်တွေပို့ပြောက်ကောင်းမွန်အစီအစဉ်ဖြစ်တဲ့နေ့တစ်ထက်နဲ့စနိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်။ ကျမတို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုအစီအစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်အတွေ့အကြုံတွေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရှင်ဖွင့်စာတွေရေးတင်ကြရင်ဆိုရင်တော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.comကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါသေး Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းပြည်ပြည်ဘမ်ဘစ်နျူးဆိုတဲ့ပြည်ပြည်မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့လက်ချက်တွေလာပြီးတော့ရေးနိုင်သလိုပြည်ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။တော်ရှင်နေစီကတုံ့ပြန်အကြံပြုလာမှာကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။ မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီဒီယိုမြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရှင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဗီဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလိုဗီဒီယိုမြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ပေးနေသလိုဗီဒီယိုမြန်မာပိုင်းဖေ့စ်ဘွတ်စာမျက်နှာနဲ့ ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA အင်တာနက်စာမျက်နှာနဲ့ဖုန်းပေါ်က VOA app ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့အင်တာနက်စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
မြန်မာပြည်ကပေးစာသတင်းပတ်ဆင်ကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုကတော့သတင်းတွေထဲကသုတအပတ်ဆင်ကဏ္ဍကိုတင်ပြမှာဖြစ်ပါတယ်။ဒီသတင်းပတ်အတွက်တော့နိုင်ငံတကာကစစ်တပ်တွေရဲ့အသုံးစရိတ်ဘတ်ဂျက်ငွေတွေနဲ့ပတ်သက်လို့မညွညွလွင်ကပြောပြထားပါတယ်ရှင်။ ကမ္ဘာပေါ်ကနိုင်ငံအများစုမှာလက်နက်ကိုင်အဖွဲ့အစည်းတစ်ခုဖြစ်တဲ့စစ်တမ်းဆိုတာရှိပါတယ်။ဒါကြောင့်ဒီစစ်တပ်တွေအတွက်နိုင်ငံရဲ့အသုံးစရိတ်ဘတ်ဂျက်ငွေတွေလည်းရထားသုံးစွဲထားရတာပါ။အဲဒီလိုစစ်အသုံးစရိတ်တွေသုံးစွဲရမှာအမေရိကန်ပြည်အောင်စုကတော့ကမ္ဘာနိုင်ငံတွေထဲမှာစစ်အသုံးစရိတ်သုံးစွဲမှုအများဆုံးနိုင်ငံတစ်ခုဖြစ်ပါတယ်။ အမေရိကန်ပြည်အောင်စုရဲ့စစ်အသုံးစရိတ်ကနှစ်ထောင်နှစ်ဆယ်နှစ်ခုနှစ်နောက်ဆုံးရယူထားတဲ့စည်းစရားတွေအရတော့တစ်နှစ်ကိုအမေရိကန်ဒေါ်လာ980ဘီလီယံရှိတယ်လို့ဖော်ပြပါတယ်။ဒီကမ္ဘာလုံးမှာရှိတဲ့နိုင်ငံတွေအားလုံးအသုံးစရိတ်ပေါင်းရဲ့3ဘုံတဘုံကျော်ရှိတာပါ။နိုင်ငံ GDP နဲ့ကျရင်တော့3%ရာခိုင်နှုန်းသုံးဆွဲပါတယ်။အမေရိကန်ပြည်အောင်စုဟာစစ်အသုံးစရိတ်အများဆုံးနိုင်ငံတစ်ခုဖြစ်တဲ့အပြင်ကမ္ဘာမှာစစ်အင်အားအကြီးဆုံးနိုင်ငံတစ်ခုဖြစ်တယ်လို့လည်းစည်းစရားတွေကဖော်ပြထားပါတယ်။ ဒုတိယ စစ်အသုံးစရိတ်အများဆုံးနိုင်ငံကတော့တရုတ်နိုင်ငံပါ။အမေရိကန်ဒေါ်လာဘီလီယံ230သုံးဆွဲပါတယ်။ပြီးခဲ့တဲ့2020တခုနှစ်ထဲခုနှစ်ရာခိုင်နှုန်းပိုပြီးသုံးဆွဲလာတာလည်းဖြစ်ပါတယ်။နိုင်ငံ GDP နဲ့ကြည့်မယ်ဆိုရင်တော့1.3%ရာခိုင်နှုန်းရှိတာပါ။တရုတ်နိုင်ငံဟာကမ္ဘာမှာတတိယစစ်အင်အားအကြီးမားဆုံးနိုင်ငံဖြစ်ပါတယ်။ ဂျာမနီ
ဒေါ်လာ6.3ဆယ့်တက်တရာအများဆုံးဖြစ်ပါတယ်2021ခုနှစ်အတွက်6.3ဆယ့်အမေရိကန်ဒေါ်လာဘီလီယံ1.3ဆယ့်ပါတယ်ပြီးခဲ့တဲ့နှစ်2021ခုနှစ်ရာဂိုင်းနှုန်းပိုပြီးဆုံးဆွဲတာပါနိုင်ငံ GDP ရဲ့2.6ရာဂိုင်းနှုန်းရှိပါတယ်ဒါပေမဲ့ဂျာမနီနိုင်ငံဟာလောလောဆယ်မှာတော့ကမ္ဘာပေါ်က6.5အကြီးမားဆုံးထိပ်တန်းစစ်နိုင်ငံစီးနှင်းမှာမရှိပါဘူးအဆင့်16မှာပဲရှိပါတယ် 6.3ရာဂိုင်းနှုန်းအဆင့်လေးမှာရှိတဲ့နိုင်ငံကတော့အိန္ဒိယနိုင်ငံဖြစ်ပါတယ်ဒီနှစ်အတွက်အမေရိကန်ဒေါ်လာဘီလီယံ8.3ဆွဲပါတယ်ပြီးခဲ့တဲ့နှစ်ကထက်10ရာဂိုင်းနှုန်းပိုပြီးသုံးလာတာပါနိုင်ငံ GDP နဲ့တွက်ကြည့်ရင်တော့1.7ရာဂိုင်းနှုန်းရှိပါတယ်အိန္ဒိယနိုင်ငံကတော့ကမ္ဘာ6အင်အားအကြီးဆုံးနိုင်ငံတွေစီးရင်မှာပါဝင်ပြီးစတုထအဆင့်မှာရှိနေတာပါ United Kingdom UK ကတော့6.3ရဲ့အများဆုံးအဆင့်5နေရာမှာရှိပါတယ်အမေရိကန်ဒေါ်လာ90ကနေ80ဘီလီယံအတွင်းရာထားသုံးဆွဲပါတယ်ဒီကနေ့နှစ်နဲ့သုံးဆွဲမှုဘတ်ဂျက်တူတူပဲဖြစ်ပါတယ်နိုင်ငံ GDP အရတော့2ရာဂိုင်းနှုန်းရှိတာပါ UK ရဲ့စစ်အင်အားကတော့ကမ္ဘာအဆင့်8နေရာမှာရှိပါတယ် ကမ္ဘာပေါ်က6.3ရဲ့အများဆုံးဆယ်နိုင်ငံမှာအာဆီယံနိုင်ငံတွေထဲကတခုမှာတော့မပါပါဘူးဒါပေမဲ့အာဆီယံဒေသတွင်နိုင်ငံတွေထဲမှာစင်ကာပူနိုင်ငံက6.3ရဲ့အများဆုံးသုံးဆွဲတယ်လို့လေ့လာသူတွေကဖော်ပြထားပါတယ်လုံးလုံးစစ်တိုက်နေတဲ့ရုရှားနဲ့ယူကရိန်းနိုင်ငံတွေကိုကြည့်မယ်ဆိုရင်တော့ရုရှားရဲ့6.3ကတရဝင်းစည်းနေအရတော့အမေရိကန်ဒေါ်လာ32ဘီလီယံရှိပြီးယူကရိန်းကတော့အမေရိကန်ဒေါ်လာ5 ယူကရိန်းကတော့ကမ္ဘာအဆင့်22နေရာမှာရှိပါတယ်ရှင
်။မညညလွင်စီစဉ်တင်ဆက်တဲ့သတင်းတွေတဲ့ကသုတပတ်စင်ခဏကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုကတော့ကမ္ဘာတစ်လွှာထူးခြားတဲ့သတင်းတွေကိုစူးစီးတင်ပြနေတဲ့ထူးခြားစံပြသတင်းများအပတ်စဉ်အစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ကိုငင်းချန်နဲ့မက်ခင်ဖြူထွေးတို့တင်ဆက်ထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်စွတ်တော်အစအဦးနာမှာမြေခွေးတစ်ကောင်တောင်းကျန်ပြီးလူတွေကိုလိုက်ကိုက်နေတာကြောင့်ဖမ်းဆီးပြီးတော့ဆေးချိုးတက်လိုက်ရပါတယ်။အနီရောင်မြေခွေးမလေးရဲ့အကန့်ခံရတဲ့သူ9ဦးလောက်ရှိပြီးတော့အကန့်ခံရတဲ့သူတွေထဲမှာစွတ်တော်အမတ်တဦး၊သတင်းတော်တဦးနဲ့လွှတ်တော်လုံခြုံရေးတဦးလည်းပါဝင်ပါတယ်။ခွေးယူရောဂါပိုးစစ်ဆေးဖို့အတွက်မြေခွေးမလေးကိုတက်လိုက်ရတာဖြစ်ပြီးဆေးစစ်လိုက်တဲ့အခါမှာလည်းခွေးယူရောဂါပိုးရှိနေတာကိုတွေ့ခဲ့ရတာကြောင့်အကြိုက်ခံရတဲ့သူတွေကိုလည်းကာကွယ်ဆေးလာထိုးကြဖို့အကြောင်းကြားနေပြီလို့မြို့တော်ဝါရှင်တန် DC ကျန်းမာရေးဌာနကပြောပါရယ်။အခုအနီရောင်မြေခွေးမလေးရဲ့ကလေးမြေခွေးပေါက်3ကောင်ကိုလည်းဖမ်းမိခဲ့ပြီးခွေးယူရောဂါပိုးရှိနိုင်တာကြောင့်စီထိုးတက်ခဲ့ရပါရယ်။အမေရိကန်လွှတ်တော်ပြည်ပုံအတွင်းမှာမြေခွေးခိုအောင်တဲ့နေရာတွေရှိနိုင်ပြီးမြေခွေးပေါက်လေးတွေကျန်နေနိုင်သေးတာကြောင့်သတိဆန်ထိန်းချုပ်ရေးဌာနကသတိပေးချက်တွေလည်းထုတ်ပြန်ထားပါရယ်ရှင်။
ဆက်ရုပ်လမ်းနှစ်ဖက်နဲ့ငပြောသည့်အခွန်နှွာပေးနိုင်တဲ့ဆက်ရုပ်တစ်ခုကိုဂျပန်နိုင်ငံဒိုဂျိုမြို့ကပညာရှင်တွေကတီထွင်လိုက်ပါတယ်။ငပြောသည့်ကိုမထိခိုက်စေပဲအခွန်ကို3မိနစ်အတွင်းခွာပေးနိုင်တဲ့ဆက်ရုပ်ကိုတီထွင်လိုက်တာပါ။ဆက်ရုပ်တွေအစားအစာတည်လာပြီးတဲ့အဆင့်ကနေပို့ပြီးတော့အဆင့်မြင့်တဲ့တူအောင်လိုက်တူတဲ့လေးလာမှုဖြစ်စဉ်ဖြစ်တယ်လို့ဒိုဂျိုတက္ကသိုလ်ကပညာရှင်3ဦးကမှတ်ချက်ပေးပါတယ်။ညာနဲ့ချီတဲ့အကြိမ်ပေါင်းများစွာတရုတ်ပြပြီးတော့အချက်အလက်တွေကိုဆက်ရုပ်ကမှတ်သားနိုင်အောင်တီထွင်ထားတာဖြစ်ပါတယ်။မပြောသည့်ပုံမပြောင်း58ရာခိုင်နှုန်းအောင်မြင်ဖို့ဆက်ရုပ်ကို73နိုင်လောက်လေ့ကျင့်ပေးခဲ့ရတယ်လို့လည်းပြောပါတယ်ဒီတီထွေမှုကနေလူသားတွေရဲ့နေ့စဉ်လုံဆောင်နေတဲ့လုပ်ငန်းတွေတော်တော်များများမှာဆက်ရုပ်တွေပုံပြီးတာဝန်ယူနိုင်ဖို့နဲ့အလုံသမားယောနယ်လာတဲ့ပြဿနာကိုဖြေရှင်းနိုင်ဖို့အထောက်အကူဖြစ်မယ်လို့ညွှန်လင်းထားပါတယ်ခင်ဗျာ
ဒီတိုင်းနိုင်ငံလန်ဒန်မြို့ကလူသူဆက်ရုပ်တရုတ်ဟာဉာဏ်ရည်ထုနည်းပညာ AI ကိုသုံးပြီးလူပုံတူပကြီးကားတွေဆွဲနိုင်နေပါပြီ။အိုက်ဒါလို့နာမည်ပေးထားတဲ့အဲ့ဒီလူတူဆက်ရုပ်ဟာကမ္ဘာပရမအူဆုံးလူပုံတူဆွဲနိုင်တဲ့အနုပညာရှင်ဆက်ရုပ်လို့သူ့ကိုဖန်တီးသူတွေကပြောပါရယ်။2019ခုနှစ်ကတည်းကဒီဆက်ရုပ်ကိုပညာရှင်အယောက်30နဲ့ဖန်တီးခဲ့ကြတာပါ။အိုက်ဒါဆက်ရုပ်ဟာပုံမှန်ပကြီးဆရာတွေ၃နဲ့စေဘန်းနဲ့စုတ်တန်တွေကိုတုံးပြီးပကြီးရေးလိုက်တာဖြစ်ပါရယ်။လူပုံတူကိုလည်းပြက်လုံးကကင်မရာကိုတုံးကျက်ပုံရိုက်ထားလိုက်ပြီးတော့ပကြီးရေးတဲ့နေရာမှာသုံးတာပါ။ပကြီးဆွဲတဲ့အချိန်ရှေ့ကထိုင်နေတဲ့သူကိုကြည့်တယ်လို့ထင်ရပေမဲ့တကယ်တမ်းမှာတော့သူ့မှတ်ညံထဲမှာမှတ်ထားတဲ့ပုံကိုအားပြုပြီးပကြီးရေးတာပါ။လူသားပကြီးဆရာတွေလိုအယောင်တွေကိုမရောစနိုင်သေးပေမဲ့
ပေးထားတဲ့စေတွေကိုတုံပြီးလူနဲ့အတူဆုံးပကြီးတွေကိုဆွဲနိုင်နေပါပြီ။မြန်ရီတူနီးတင်ညာအေအိုင်ကိုတုံပြီးတော့လည်းရေးဆွဲတာကြောင့်ဆက်ရုပ်ဟာသူ့ဟာသူဆုံးဖြတ်ချက်ချပြီးတော့လူတယောက်ရဲ့ပုံတွေကိုနှစ်ခါဆွဲရင်ပုံတစ်ခုမတူအောင်ဆွဲနိုင်ပါတယ်။ပုံတစ်ပုံကိုဆွဲဖို့အတွက်ကတော့
拉贡在呢，伊里尼亚威尼斯纽加波罗马都不只加了亚瑞古皮亚达布多亚马皮巴雷什。最近呢，受红牛马尤西安路考的库巴达古塞西达布亚奶奶皮亚来的库布昆勒来巴雷。第尤西安哈，这位三大级的库队马第少塔拉皮比，技术队员奶奶嘞，皮亚干队马果然把稳新奶奶皮亚来牛皮巴雷。拉要队员奶奶，达布拉拉里瑞亚奶奶木，阿坎队伍潘提达的路。 ติดต่อวิดีโอเรื่องพันธุ์ที่บุตีกีตาร์เรื่องเล่นเสียงท่าบาร์เรอุบมาอิโมจิรูโลคอร์เรคันมาพยายามเนี่ยว่ายังดีมอนี่เรื่องบอลลูนยันน่าปงจันลีเรื่องเทตุนท่าวิโรนักแข่งหนุ่มมาโรนิโอมิลงหนึ่งจ้าดับเบิลยันนายองพันธุ์ที่ท่าบาร์เรอคุโรปยาร์ไอมิโกเนเธอร์แลนด์ไงมาซาดิงเกบิโรเอริมาโรนักคู่ชีวีสุดเดมาโรปัตมาอุดงพิบาร์เรลุงหูกงยันโซเชียลมีเดียเรื่องต้มยาร์เรคิจิเรมา กูว่าตากูเซฟีลาดับเบิลยัยดารีมีอะไรเจ้าอเมริกันเลยเรียกเสียใจมาเยี่ยบแต่ยังหูเรื่องกูสู้ยังนารีชีวิตไม่เลยยันนี่แค่เสียไปตะคุโรพี่นี่ละเจ้าปูก้าวพันธุ์ที่ถุนบัวเวชีเดลูที่ยารายมันนี่จ้าโซฟียาเมกินนิมิกาเจ้าบาร์เลยที่ยารายกูเสียใจแต่ยังมีอะไรลาเจ้าบาร์เลยขมิ้น
ထူးခြားဆန်ပြသတင်းများသတင်းပတ်ဆင်ခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဗီအိုအေမြန်မာပိုင်းအစီအစဉ်ရဲ့တင်းနယ်လာနေမနေ့ခင်အတွက်ပတ်ဆင်ခန္ဓာတွေကတော့ဒီလောက်ပါပဲရှင်။ဗီအိုအေမြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့သတင်းပတ်ဆင်ခန္ဓာတွေသတင်းဆောင်ပါတွေထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော်ရရှင်တို့အနေနဲ့ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့အီးမေးလ်လိပ်
Russia တပ်တွေဝင်တိုက်နေတဲ့ Ukraine အရှေ့ဘက်က Luhansk ဒေသကနေအချိန်မနှောင်းခင်ဘေးလွတ်ရာကိုထွက်သွားကြဖို့ဒေသခံအများရှိပြီးပန်ကြားနေချိန်မှာပဲ Russia တပ်တွေကတနင်္လာနေ့မှာအဲ့ဒီဒေသကစာတင်ကျောင်းတစ်ကျောင်းနဲ့လူနေအဆောက်အဦတွေကိုပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။ Ukraine ကိုအမြန်သိမ်းပိုက်မဲ့ Russia ရဲ့အစီအစဉ်အထောက်မမြောက်ဖြစ်ဖြစ်နေတဲ့အတွက် Ukraine အရှေ့ဘက်ကိုဆက်ပြီးတိုက်ခိုက်ဖို့တပ်မှူးတစ်တယောက်ကို Russia ကခန့်ဖို့ပြင်နေပါတယ်။အသိခန့်ဖို့အတွက်ရာထားသူဟာစီးရီးယားနဲ့တခြားဆက်မဲ့ဖြစ်ပွားတဲ့ဒေသတွေမှာအရက်သားတွေပေါ်မှာရရဆက်ဆက်နှိမ်နင်းသူလို့သတ်မှတ်တာခံရတဲ့အသက်60အရွယ်ဝါရင်ရုရှားဗိုလ်ချုပ်ကြီးအလက်ဇန်ဒရာဒေဗော်နီကော့ဖ်ဖြစ်ကြောင်းအမေရိကန်အရာရှိတွေကပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တနင်္လာနေ့မှာအွန်လိုင်းကနေတွေ့ဆုံမှာဖြစ်ပြီးအိန္ဒိယအနေနဲ့ရုရှားစီကလောင်စာဆွင့်တုံးမြင့်ဝေယူလာတွေမလုပ်ဖို့ရှင်းရှင်းလင်းလင်းပြောကြမှာဖြစ်ကြောင်းသမရအိန္ဒူကပြောပါတယ်။အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်မှာခိုလုံနေကြတဲ့မြန်မာနိုင်ငံသားတွေအတွက်စာနာမှုရအတိမတ်သူကပြထုတ်ပေးဖို့ပြည်내အာဏာပိုင်တွေစီစဉ်နေပါတယ်။မြန်မာဒုက္ခသည်16,000လောက်ကိုအတိမတ်သူကပြထုတ်ပေးဖို့အတွက်ဇန်နဝါရီလကုန်ကတည်းကလုပ်နေတာဖြစ်တယ်နဲ့ကိုဗစ်ကြောင့်နှောင့်နှေးရတာဖြစ်ပြီးအခုတော့မီဇိုရမ်ပြည်နယ်အိုက်ဇောမှာဒီတစ်ပတ်အတွင်းစတင်စီစဉ်သွားမယ်လို့ဆိုပါတယ
်။တရင်ချင်းချုပ်ကိုဒေါက်ခင်မြို့သက်တင်ပြပေးခဲ့တာပါရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Darrell Smith တို့ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့ Lightometer 31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေချပါစေရှင်။ဒီဝေကိုအပိနာစင်တဲ့အတွက်လဲကျမတို့ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကြန်ထိုက်ပ
ါ This program has come to you from the Voice of America, Washington.